စကိုင်းတိုင်းမုံရခရိုင်စလင်းကြီးမြို့နယ်တွေကလက်ပောင်းတောင်စီမံကိန်းထဲမှာတင်းစီထားတဲ့မြေယာတွေကိုဝမ်ပောင်းကုမ္ပဏီဘက်ကနေပြီးတော့ခြံခတ်တားဆီးတာကိုကန့်ကွက်ဆန့်ကျင်တဲ့ဒေသခံပြည်သူတွေနဲ့ရဲလုံခြုံရေးတွေကြားတင်းမာမှုတွေဖြစ်ပြီးတော့ဒေသခံတအူးတနက်ပစ်ကတ်ခံရလို့တေဆုံးသွားပါတယ်။ဒဏ်ရာရသူတွေကလည်းအများအပြားရှိပါတယ်။နောက်ဆုံးရအခြေအနေကိုမအေးမာကစူးစီးတင်ပြပေးထားတာနားဆင်ကြည့်ပါရှင်။
စကိုင်းတိုင်းရင်းမာပင်ခရိုင်လက်ပောင်းတောင်ကျင်းဒီစီမံကိန်းအတွက်ဆိုပြီးရော့ချင်းမယူထားတဲ့ဒေသခံတွေရဲ့မြေတွေကိုမြန်မာဝမ်ပောင်းကုမ္ပဏီကခြံစည်းရိုးအတင်းခရာကနေတင်းမာမှုတွေဖြစ်ပြီးမိုးကြိုးပြင်ရွာကတောင်သူတူတနက်ထိမှန်တည်ဆုံးခဲ့တာအပြင်ဒဏ်ရာရသူတွေအများအပြားရှိကြောင်းမိုးကြိုးပြင်ရွာသားတူကပြောပါဗျာ။ဒဏ
်ရာရသူကရောက်40ကျော်တယ်မှာသူကတို့တင်းနံဗန်ရသူတွေကိုစေးုံပို့နေတယ်မှာ။ပြင်းတယ်600-800လောက်ရှိတယ်မှာ။နော်ဒေါခင်ဝင်းရောတော့တနက်မှန်စီရောသေးဆုံးသွားပြီမိုင်းစက်မှန်တာလို့ပါစက်မှန်တာမှန်တာလေးရှိတယ်ပြီးတော့ဟိုဒီငါမှန်ပြီးတော့မျက်နှာလေးမှန်တဲ့လူတွေရှိတယ်ဟိုတန်ရတဲ့လူတွေကတော့စီမောက်တဲ့လူကဆေးကိုခေါ်ပါစီကိုကမိုးကျုပ်ရင်တောင်ရွာအူမိုင်းဟုတ်ကဲ့ပြီးတော့မိုးကျုပ်ရင်တောင်ရွာကကိုတန်လုံးကိုကျော်မြတ်တေးပြီးတော့ဒေါ်မီတူဟုတ်မိုင်းအဲ့သူတို့တွေကတော့ပြင်းထန်တန်ထားတာမိုင်းဟိုအူမိုင်းနဲ့ဒီကိုကျော်မြတ်တေးကတော့တော်ရည်ကြီးမားတဲ့အတွက်စစ်ဟုတ်ကိုပို့ထားတယ်တွေးလို့ပြီးတော့တတိယလိမ့်နေတာပေါ့နော်မိုင်
းဒေတာကန်ဇီရော့ရွာဆမ်းမြောက်ရီတောင်းတိုက်ကဆရာတော်ဖြစ်တဲ့ဥဟာလောကကတော့ရဲတဲ့အပြင်ဝမ်ပောင်းကုမ္ပဏီဝန်ထမ်းတွေပါပါဝင်ကြောင်းပြောပြပါတယ
်ဒီစစ်ဟုတ်အစ်စ်ဒီပေါ့ဗျာအပေါ်တိုင်းဖွယ်တိုင်းမှာအနည်းဆုံးဒီပရက်ကူနေရမျိုးဆိုရင်အနည်းဆုံး200အထိပါမယ်ဗျာဒီ30တန်းနဲ့တုံချားမှာဆိုရင်အနည်းဆုံး50လောက်ကြီးရှိတယ်အမှုချုပ်ပြင်ပတ်မှာလည်းအများကြီးပဲအဲတရုတ်ဒီကိုယ်တိုင်ပဲသူတို့ပါဝင်ပြီးတော့လာတာလေဒီလောက်ကင်ဆောင်ရွက်လာတယ်တွေ့ရတယ်ဗျအဲသူတို့လက်ထဲမှာတော့ဗျာဟိုဒီပေါ့စိန်ပေါ့ရဲရင်ခေါ်တာပေါ့အဲ့ဒါမျိုးတွေနဲ့လူလူတွေကိုအဲလိုက်ပြီးတော့ခုတ်တယ်အမျိုးတွေလိုက်ရမ်းတာမျိုးတွေဒီအစ်င့်လောက်လာတယ်ဗျာရုပ်တွေကိုတိုင်းမှာခလုတ်သားတွေလည်းဒီပါတယ်ပေါ့နော်သူတို့
မနေ့ပိုင်းကစပြီးတင်းမာမှုတွေဖြစ်နေပြီးယာနဲ့ချီရှိတဲ့ရဲရင်အားတွေဝမ်ပောင်းကုမ္ပဏီကယာနဲ့ချီရှိတဲ့သူ့ရဲ့လုံခြုံရေးဝန်ထမ်းတွေကိုတုံးပြီးဒိုင်းတွေကတောင်သူတွေရဲ့လေယာဉ်မြေတွေကိုစီးနှင်းခဲ့သလိုတောင်သူတွေကလည်းမြေတူးဆက်ကြီးတွေရှေ့မှာလှဲအိပ်ပြီးသူတို့မြေတွေကိုမသိမ်းဖို့အတွက်ကန့်ကွက်ခဲ့ကြပါတယ်။နေ့လယ်ပိုင်းမှာတော့တနက်နဲ့ဖြစ်ခတ်မှုတွေရှိခဲ့ပြီးတဦးကတော့ပွဲချင်းပြီးတိတ်ဆုံးခဲ့သလိုတဦးကတော့ခြေထောက်မှာပြင်းထန်တဲ့ဒဏ်ရာရခဲ့တာပါ။ဒီလိုဖြစ်ခတ်မှုအခြေအနေနဲ့ပတ်သက်လို့ရင်းမာပင်ခရိုင်ရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတာဝန်ကျရဲရာရှိတဦးကဖြစ်ခတ်မှုမရှိပါဘူးဆိုပြီးညင်းဆိုပါတယ်
။ဒီနံပါတ်တောင်သူတွေကိုပြစ်ခတ်လို့တဦးတေသွားလိုက်ဆိုတော့အဲ့ဒါဟုတ်ပါသလားရှင်
။အဲဘာမှကျွန်တော်သတင်းမကြားရှိရပါဘူးခင
်ဗျ။ပြစ်ခတ်မှုတွေရောရှိလားရှင
်။ပြစ်ခတ်မှုလည်းမရှိပါဘူးခင်ဗျာဘာမှ။
လက်ပောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်အဲ့ဒီဒေသရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါ်ခင်ဆန်းလိုင်ကတော့လက်ရှိပြစ်ခတ်မှုတွေနဲ့ပတ်သက်လို့ဘယ်သူမှတာဝန်ရှိတယ်လဲဆိုတာကိုမေးခွန်းထုတ်ခဲ့ပါတယ်
။အခုလိုပြစ်ခတ်နေတဲ့ဒေသတွေကဝမ်ပောင်းကုမ္ပဏီကပြစ်ခတ်တာလားဒါမှမဟုတ်ရင်အခုဝမ်ပောင်းကုမ္ပဏီကကွယ်ပေးနေတဲ့ရဲတပ်ဖွဲ့ကနေပြီးတော့ဝင်ပြီးတော့ပြစ်ခတ်တာလားဆိုတာကိုကျမတို့ဒီကိစ္စကိုရှင်းရှင်းလင်းလင်းအခုချိန်ကြီးမသိရသေးဘူး။အဲ့တော့ကျမဒီတိုင်းဒေသကြီးမှာရှိတဲ့တက်ဆိုင်ရာအတောင်ရှိတဲ့ပုံကောင်များကိုကျွန်မဖုန်းနဲ့ဆက်သွယ်ပြီးတော့မေးမြန်းနေသို့တော့ကျွန်မရဲ့ဖုန်းကိုဘယ်သူမှမကင်ဘူးအခုချိန်ကြီးလည်းကျွန်မတို့ပြည့်ရှင်းတာမရှိဘူးဘယ်သူကတာဝန်ယူမှာလဲဘယ်သူကတာဝန်ခံမှာလဲဆိုတော့အားကိုကျွန်မတို့လည်းဒါကိုသိချင်တယ်နိုင်ငံတော်ကနေပြောမှာဒီရက်တပ်ဖွဲ့ကနေဒီကုမ္ပဏီဘက်ကနေကာကွယ်ပေးပြီးတဲ့ခါကျတော့ဒေသခံတွေကိုအခုလိုပြစ်ခတ်တာမျိုးတွေမကြခဏဖြစ်နေတာကလည်းဒါကျွန်မတို့တိုင်းပြည်ကဒါစင်မတန်းမှမကောင်းတဲ့အခြေအနေတွေတည်ရလို့လည်းကျွန်မတို့ဒီလိုပဲမြင်နေရှင်း
မြန်မာဝမ်ပောင်းကုမ္ပဏီကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီကနေ့မှပဲဝမ်ပောင်းကုမ္ပဏီကသတင်းထုတ်ပြန်ရမှာမြန်မာနိုင်ငံဟာဒီစီမံကိန်းကြောင့်တစ်နှစ်ကိုစီးပွားရေးဆိုင်ရာအကျိုးအမြတ်အမေရိကန်ဒေါ်လာတန်ပေါင်း140နဲ့ပစ္စည်းဝယ်ယူမှုကနေအမေရိကန်ဒေါ်လာတန်ပေါင်း150လောက်ရမယ်လို့ခန့်မှန်းကြောင်းအသတင်းအကျိုးအမြတ်ထဲကနေဒေသခံလူထုအတွက်200ခန့်လုံး3ဆွဲမှဖြစ်ကြောင်းဒေသခံအများစုကရော့ကျေးယူထားပြီးဖြစ်ကြောင်းနဲ့ကျင်းဒီစီမံကိန်းအတွက်ဒေသခံအများစုကထောက်ခံတယ်ဆိုပြီးရေးသားထားပါတယ်။ဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်လို့ကတော့သတင်းထုတ်ပြန်ချက်မှမပါဝင်ပါဘူး။လက်ပောင်းတောင်ဒေသရဲ့ပြစ်ခတ်မှုတွေကခုမှမဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်နှစ်ခန့်ကကျင်းဒီစီမံကိန်းကိုကန့်ကွက်သပိတ်ဖောက်ခဲ့တဲ့တန်ခါအများစုပါဝင်တဲ့အင်အား100ကျော်ကိုမီးလောင်ဘုံးနဲ့ဖြိုခွဲခဲ့ပြီးတဲ့နောက်ပိုင်းမှာမကြာခဏဆိုသလိုတင်းမာမှုတွေရှိနေပြီးဒေသခံအနေနဲ့ကုမ္ပဏီတွေတင်းမာမှုဖြစ်တိုင်းအ ਨੇ ဆုံးပြစ်ခတ်မှုတွေကတော့ရှိနေတာပါဒေသခံတွေနဲ့တင်းမာမှုတွေဖြေရှင်းနိုင်ဖို့လက်ပောင်းတောင်စုံစမ်းစစ်ဆေးကော်မတီရဲ့အစီရင်ခံစာကိုကောင်ထယ်ဖော်တဲ့ကော်မတီနဲ့ညှိနှိုင်းဆွေးနွေးနိုင်ဖို့လွှတ်တော်မှာတင်ပြခဲ့ပေမဲ့သူ့ရဲ့အဆိုဟာငြင်းပယ်ခံနေရတယ်ဆိုပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကဆိုပါတယ
်အခုချိန်ကြီးကျွန်မရဲ့အဆိုကို aku jadi lu doa ni tu. Mau jual kain apa? Mau jual kain apa? Jemaah lu, mau jual kain apa? Lu doa yang macam mana ya suhu, lu doa yang, lu doa yang apa nama saya mesti dia.
Lebaran tahun ini si manggilu, jemaah soya ni. စစ်တပ်ပိုင်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကပူးပေါင်းလုပ်တဲ့စီမံကိန်းဖြစ်ပြီးရာနဲ့ထီရှိတဲ့ဒေသခံတွေကတော့စီမံကိန်းဖြတ်သိမ်းပေးဖို့အတွက်ကန့်ကွက်မှုတွေကိုလည်းမကြာခဏတောင်းဆိုလေရှိပါတယ်ရှင်။